မုံရွာကနေတဆင်အင်အားဖြည့်ပေးနေတဲ့စစ်ကောင်စီရင်တန်းမိုင်းဆွဲခံရလို့မုံရွာမြို့အဝင်မှာပစ်ခတ်တာတွေရှိနေတယ်လို့ဒေသခံတို့ကပြောကြပါတယ်။မုံရွာမြို့တွင်မှာတော့စစ်ကောင်စီကလုံခြုံရေးတင်းကျပ်နေတဲ့ကြားမှာပဲရာဆွေးမှုတချို့ကရှိနေတာလို့လည်းပြောကြပါတယ်။စကိုင်းတိုင်းမုံရွာမြို့အခြေအနေရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြထားပါတယ်ရှင်။
စကိုင်းတိုင်းမုံရွာမြို့အဝင်မအူစစ်စေးရိတ်ဂိတ်မှာဒီဇင်ဘာ9ရက်နေ့လယ်ပိုင်းအချိန်ပြစ်ခတ်တံတွေကြားရတယ်လို့ဒေသခံတွေကပြောပါတယ်အမှတ်33ချင်းမြန်တပ်မဌာနချုပ်ကနေထွက်လာတဲ့စစ်ကောင်စီရင်တန်းမိုင်းဆွဲခံရလို့စစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်ခဲ့တာလို့မုံရွာအမြန်လမ်းသတင်းမှန်ပြန်ကြားရေးတပ်ဝန်ခံကပြောပါတယ
်ကာယာဝိတာအောင်မှာမိုင်းဆွဲတော့ဒလီတိကြားရတယ်အဲ့ဒါကြောင့်ညံရှင်းပြတာလို့ပြောတယ်သူတို့အင်အားဖြည့်တဲ့သဘောတော့အင်အားဖြည့်အောင်မှာအစီအပေါင်းက90နီးပါးရှိပြီကြာသူအင်အားတက်မှတ်ပြီးထွက်လာတာပေါ့ကျွန်တော်တို့ဘူးတဲ့လင်ကောင်းချက်တန်တဲ့နောက်ပိုင်းကိုတော့တော်တော်များတယ်ကြာဒီမော်ကနေပြီးမှတခြားဘက်ကိုပြန်ပြန်ဖြန့်နေ
ပုတ်တလင်မှာပြည်ခဲ့တဲ့အော်တိုဘာလာကလေးကစစ်ကောင်စီရဲ့တက်မှ33စစ်ကြောင်းထိုးနေပြီးတော့မုံရွာကနေတဆင့်အင်အားဖြည့်ပေးနေတယ်လို့ပြောပါတယ်မုံရွာမြို့ပေါ်မှာတော့စစ်ကောင်စီဘက်ကလုံခြုံရေးကင်းလရာတွေနေစဉ်ရှိနေတယ်လို့လည်းမြို့ခံတဦးကပြောပါတယ်
။အဲတော့တော့ငရံကင်းပတ်နေကြတယ်။တရကူတို့၃ဘတ်လောက်တော့ငရံပတ်တယ်။တခါလေ၃ကြီးတခါလေ၄ကြီးတို့အေးပေါ်ရောက်လာရင်တော့သူလက်လက်ကြော်ပါရော။ဟိုအင်အားသုံးလာတော့ပေါ့လေ။ဒီပေါ်မဟုတ်ဘူးလူလူတန်းလားဆိုတော့ရောင်းဝင်လည်းသူပတ်နေကြ။ဆရာနဲ့အားတို့ဦးရတာတို့ကြမ်းစီရတော့မြို့ပေါ်ပဲဖြစ်တယ်။
စစ်ကောင်စီဘက်ကကင်းလရာတွေရှိနေပေမဲ့တရခမပေါ်တဲ့လူရဲမှုတွေလည်းပိုးပြီးတော့များလာတယ်လို့ပြောပါတယ်။မြို့ပေါ်တချို့ရက်ကတ်တွေမှာတော့စစ်ကောင်စီဘက်ကအသွာလာသိမ့်မရှိဘူးလို့သိရပါတယ်။လျှက်စစ်မီတာခါတွေကိုလည်းကြားသိငွေထက်ပိုးပြီးတော့ပေးဆောင်နေရတယ်လို့မုံရွာဒေသခံတဦးကပြောပါတယ
်။လျှက်စစ်မီတာရဲ့ light call နဲ့ light call တာဆိုတာတဲ့တို့ဒီမှာတချို့လည်းသွားလောက်ကြတာပေါ့လေ။သွားဆောင်တယ်။ဆောင်လာဘူးကျွန်တော်တို့အိမ်ကြီး line မှာဖိုက်တော့တယ်နဲ့သူက line call ကောင်းနေတယ်ကျွန်တော်တို့ကတော့3000ကျွန်တော်ကြားရတဲ့ဥစ္စာတွေတလား1000ဘုံရအခုကျတော့ဌာနရပါတော့လိုက်လည်းမကြည့်ဘူးလိုက်တော့တနာလည်းမကြည့်ဘူးဒါတော့ဟိုရက်ွက်တိုင်းလည်းတို့လိုက်ပြီးတော့ကြည့်ရည်ဦးပြနေတယ
်စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေအတည်ပြုပြီးတဲ့နောက်မုံရွာမြို့ပေါ်ရက်ွက်တွေမှာလူငယ်အများစုဖမ်းဆီးစုဆောင်းခံရတဲ့အခြေအနေတွေကဆက်တိုက်ဆိုလိုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်အခုနောက်ပိုင်းမှာတော့ဖမ်းဆီးခေါ်ဆောင်ခံရတာတိတ်မရှိတော့ပါမဲ့ပြစ်စီလူရတဲ့အခြေအနေတွေကတော့ခက်ဆက်ဆက်ရှိလာတယ်လို့ပြောပါတယ်စစ်ကောင်စီရဲ့ရင်နန်းတွေလည်းမုံရွာမြို့ကနေတဆင်တခြားနေရာတွေစီအင်အားဖြည့်ပေးနေတာတွေရှိနေပြီးကြားဖြတ်တိုက်ခိုက်ခံရတဲ့အတွက်လက်နက်ကြီးနဲ့ပြန်လည်ပစ်ခတ်တာတွေလည်းရှိနေတယ်လို့ပြောပါတယ်